မြန်မာနိုင်ငံရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရတဲ့လက္ခဏာတွေပေါ်ထွက်လာနေချိန်မှာပဲ American Outlaw နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Ed Rice က November 22ရက်နေ့နေဆွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့မှဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအစဉ်တစိုက်ဆော့ဝါလာခဲ့တဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်တို့အပြတ်အသတ်အနိုင်ရမယ်ဆိုတာလုံးဝတွေ့နေရပါပြီ။လွတ်လပ်မှုနဲ့ပြည်သူတွေကိုယ်တိုင်အုပ်ချုပ်ခွင့်ရရှိရေးအယူအဆတွေထွန်းကားနေပြီလို့လည်းယူဆရပါတယ်။ရှိမှာ NLD အစိုးရဟာမြန်မာပြည်သူတွေတာဝန်ကြီးများရေးကိုအခိုင်အမာလုပ်မယ်လို့မျှော်လင့်ပါတယ်။ဒီအထက်မှာလက်ရှိအစိုးရလက်အောက်အချမ်းဖက်မှုတွေဖိနှိပ်မှုတွေခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်ပါတယ်။နိုင်ငံသားဖြစ်မှုနဲ့မဲပေးခွင့်ရုပ်သိမ်းခံထားရတဲ့ရိုဟင်ဂျာတွေတခြားတိုင်းရင်းသားတွေကိုအစိုးရတစ်ကခွန်အားမြင့်တင်ပေးတင်ပါတယ်။ဒါမှမြန်မာနိုင်ငံဟာဒီမိုကရေစီကိုရှေ့ရှုရနိုင်မှာဖြစ်ပါတယ်လို့လည်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကြံနေသေးတဲ့မဲတွေရေးတွက်မှုကိုမှန်မှန်ကန်ကန်နဲ့မြန်မာဆန်ဆန်ရွေးတွက်ဖို့အရေးကြီးတယ်လို့ဖော်ပြထားပါတယ်။ဒါပြင်လက်ရှိအာဏာရပါတီကဖြစ်စေစစ်တပ်ကဖြစ်စေရွေးကောက်ပွဲကိုဟန်တာနှောက်ယှက်မှုမျိုးရှိခဲ့ရင်အမေရိကန်နိုင်ငံကစီးပွားရေးအကူအညီတွေဆက်ပြီးပေးစရာအကြောင်းမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။